in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် VOA American အသံကနေ2018ခုနှစ် January လ6ရက်စနေနေ့ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေစတင်အသံလွှင့်နေပါတယ်ခင်ဗျာဒီညနေခင်းအတွက်အစည်းအဝေးကတော့ကျွန်တော်ညနေပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုရှင်းပြနေတူတင်ပြပေးမှာပါAmerican ပြည်ထောင်စုအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးကြိုးပမ်းနေတယ်လို့ American နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောပါရယ် American သမ္မတ Donald Trump က Fire and Fury ဆိုတဲ့သူ့အကြောင်းစာအုပ်ရေးသားသူ Michael Wolff ကိုတောက်ကြနေကပြစ်တင်ချိန်မောင်းလိုက်ပါရယ်ဒီလိုထိတ်တဲရောက်သတင်းတွေကိုတင်ပြဖို့ရှိပါရယ်ကိုရန်နိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့ Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရွှေညာဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီး
ကျွန်တော်တို့ဘက်ကတော့ဟိုတက်နိုင်သလောက်အဆင်ပြေအောင်အားလုံးလုပ်ပေးနေပါတယ်ခုနပြောတဲ့ရိတ်ခါတွေကိုပြန်လည်မှုတွေမရှိအောင်နောက်တစ်ခါဒီလူတွေပေါ့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ကရင်အမျိုးသားလူမျိုးရေးတပ်မတော်ကအရေးပေါ်အစည်းအဝေးခေါ်ပြီးတော့27ရာစုပင်လုံနဲ့ပတ်သက်ပြီးတော့ဗားရီဆုံးဖြတ်ခဲ့ဆိုလဲဆိုတာနဲ့ယူရိုနိုင်ငံရဲ့နျူကလ িয়ার ရေးနဲ့ဆိုင်တဲ့နိုင်ငံတကာသတင်းစောင်းပါတစ်ပုဒ်ကိုလည်းနောက်ဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်ဒီသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ဥပဒေကြောင်းအရပြင်ဆင်နိုင်အောင်သမ္မတ Trump အစိုးရအဖွဲ့အနေနဲ့အရေးပါတဲ့ဥပဒေပြုလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ဝန်ကြီးတယ်လာဆင်က AP သတင်းဌာနကိုတောက်ကြနေကပြောပါရယ်2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးအတွက်လာမယ့်သတင်းပတ်ဒါမှမဟုတ်အဲ့ဒီနောက်ပိုင်းမှာဥပဒေကြောင်းအရပြင်ဆင်နိုင်လိမ့်မယ်လို့လည်းသူကပြောပါရယ်အီရန်အပေါ်အလျှော်ပေးလွန်းတဲ့သဘောတူညီချက်တွေဟာဆိုးရွားလွန်းတယ်လို့ပြောဆိုထားတဲ့သမ္မတ Trump အနေနဲ့တော့မကြာခင်ရက်ပိုင်းတွေအတွင်းဒီကိစ္စနဲ့ပတ်သက်လို့အဆုံးဖြတ်ပေးရတော့မှာပါဒါပြင်အီရန်နိုင်ငံကဆန္ဒပြပွဲတွေအပေါ်ထောက်ခံကြောင်းပြောကြားခဲ့ခြင်းမရှိတဲ့ဥရောပသမဂ္ဂအပေါ်လည်းဝင်ကြီးတယ်လာဆင်ကဝေဖန်ခဲ့ပါတယ်တောက်ကြနေတော့ကတော့အီရန်နိုင်ငံမှာအစိုးရလူလားသူတွေရဲ့စန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးတည်းရဲ့ကျင်းပပါတယ်လူမျိုးရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂျင်ဒီကီဟယ်လီရဲ့ပန်ကြားမှုအပေါ်ရုရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကတော့ဝေဖန်ပြောဆိုပါတယ်ဆန္ဒပြပွဲတွေဟာအီရန်ရဲ့ပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာညီညွတ်ရေးနဲ့လူမျိုးရေးကိုချိန်ချောက်မှုမရှိဘူးလို့ပြောပါတယ်ခင်ဗျာ
American သမ္မတ Donald Trump ကပါကစ္စတန်နိုင်ငံပေါ်ထောက်ပံ့ကူညီမှုတွေအဆုံးသတ်လိုက်တာနဲ့ပတ်သက်တဲ့အထက်လွှတ်တော် Marin Paul ရဲ့ရေးသားချက်ဟာကောင်းတဲ့ထင်မြင်ယူဆချက်ဖြစ်ကြောင်းမနေ့တော့ကြာနေ့နောက်ပိုင်းကလူမှုကွန်ရက် Twitter ပေါ်မှာတုတ်ပြန်ရေးသားလိုက်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းပါကစ္စတန်ပေါ်ပေးနေတဲ့ထောက်ပံ့ကူညီမှုအဆုံးသတ်ရမှုချမ်းတရားကိုအစိုးရတင်သွင်းသွားမှာဖြစ်ကြောင်းသူတင်သွင်းမဲ့မှုချမ်းကြောင့်ပါကစ္စတန်နိုင်ငံစီကိုပေးနေတဲ့ငွေတွေကိုပြန်ပြီးရယူနိုင်မှာဖြစ်ပြီးပြည်တွင်းအခြေခံအဆောက်အုံလုပ်ငန်းတွေဖြစ်တဲ့လမ်းနဲ့တံတားဆောက်လုပ်ရေးလုပ်ငန်းတွေမှာအသုံးပြုသွားနိုင်မှာဖြစ်တယ်လို့အထက်လွှတ်တော် Paul က Twitter ပေါ်မှာရခဲ့တာပါပါကစ္စတန်ကိုပေးနေတဲ့စစ်ရေးအထောက်ပံ့တွေကိုကန့်သတ်သွားမယ်လို့သမ္မတ Trump အစိုးရအဖွဲ့ကကြားသာပြောနေမှာကြေညာခဲ့ပြီးအာဖဂန်တာလီဘန်နဲ့ဟာဂနီအကြမ်းဖက်အဖွဲ့ကွန်ရက်ကိုတိုက်ခိုက်ဖြိုခွင်းသွားမယ်လို့ပါကစ္စတန်ဘက်ကပြတ်သားတဲ့ဆုံးဖြတ်ချက်မချမချင်းပါကစ္စတန်ပေါ်ထောက်ပံ့ကူညီမှုတွေကိုရပ်ဆိုင်းထားမှာဖြစ်ပါတယ်ထောက်ပံ့ကူညီမှုတွေကိုရပ်ဆိုင်းလိုက်မယ်ဆိုရင်စစ်ရေးအသုံးဆောင်ပစ္စည်းတွေအတွက်ဒေါ်လာ1ဘီလီယံပေါ်တက်ရောက်မှုရှိစေမှာဖြစ်တယ်လို့အကြံဖက်ဝါဒအတန်းပြန်နေနေချင်းလုပ်ငန်းလှည့်ပတ်မှုတွေအတွက်ဒေါ်လာ3,900ပေါ်မှာလည်းတက်ရောက်မှုရှိစေမှာဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကမနစ်တော့ကြာနေမှာပြောဆိုခဲ့ပါတယ်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုအလေးနဲ့လိုက်နာကြောင်းပြသဖို့ပါကစ္စတန်ဘက်ကအချင်းအပြေဝါရရှိခဲ့ကြောင်းအမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုခဲ့ပြီးကျွန်တော်တို့အနေနဲ့ဘာကိုမျှော်လင့်ထားသလဲဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်ပေမဲ့စိတ်မကောင်းစွာပဲကျွန်တော်တို့လူလာတဲ့အတိတ်ပဲရှိတဲ့ဆောင်ရွက်ချက်မျိုးကိုမတွေ့ခဲ့ရကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
American သမ္မတ Donald Trump က Fire and Fury ဆိုတဲ့သူ့အကြောင်းစာအုပ်ရေးသားသူ Michael Wolff ကိုတောက်ကြနေကပြင်းပြင်းထန်ထန်ပစ်တင်ဝေဖန်ပါတယ်။အဲဒီစာအုပ်ထဲမှာသူ့ရဲ့သမ္မတသက်တမ်းပထမနှစ်အတွင်းကတောင်းကနင်းလုပ်ရက်တွေနဲ့ကလေးတဦးလိုနောက်ဒီစိတ်ပိုင်းဆိုင်ရာအားနည်းချက်ရှိသူဖြစ်ဖော်ပြထားတာတွေကြောင့်မှာ Michael Wolff ဟာစိတ်ပြည့်ညီငွေ့စရာကောင်းပြီးတော့အလိမ်ညာတွေမှွေနှောက်ထဲ့ထားတဲ့သူ့စာအုပ်ရောင်းကောင်းမှုအတွက်ဇလန်းစင်ရေးသားတဲ့လူအနက်တဦးဖြစ်ပြီးသူကိုကရေးသားတဲ့သူဟာလေယုတ်တိမရှိတာတွေကိုပြောကြလေရှိတဲ့ Steve Bannon လို့ဆိုပါတယ်အေမီရောမဟာဗျူဟာရေးရကြီးကဲဟောင်း Bannon ဟာသူ့ကိုအဲ့ဒီယာရုကနေထုတ်ပြတုန်းကသူ့ကိုငိုရပြီးတော့တောင်းပန်ခဲ့ကြောင်းနဲ့အခုအခါမှာအလုံးဟာသူ့ကိုခွေးတကောင်လိုဝိုင်းပယ်ထားကြောင်းသမ္မတ Trump မှာတောက်ကြနေနှောင်းပိုင်းက Twitter မှာရေးသားပါတယ် မနက်ပိုင်းတော့ကတော့စာရေးဆရာဝူဖ်နဲ့သူ့အကြောင်းကိုစာအုပ်ကိုတရက်ရည်ညွှန်းပြောကြတာမျိုးမရှိပဲအတူအောင်သတင်းမီဒီယာတွေနဲ့အလိညာစာအုပ်မကြခင်နေရာတိုင်းမှာတွေ့ရမှာကိုမင်းအောင်နေလို့ရေးသားခဲ့ပါတယ်စာရေးဆရာဝူဖ်ကတော့ဒီစာအုပ်မှာပါဝင်တာတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အခိုင်အမာရည်တည်ကြောင်းပြောကြပြီးဒေါ်နယ်ထရမ့်မှာရှေ့နေကနေတဆင့်စာပို့မှာဖြစ်တယ်လို့သူ့ပေါ်တိုက်ခိုက်မှာကိုလည်းကြိုတက်ထားတယ်လို့ပြောပါတယ်ထရမ့်အနေနဲ့ဘယ်လိုစဉ်းစားလုပ်ကင်တတ်တယ်ဆိုတဲ့အကြောင်းသူ့အတွေ့အကြုံတွေပေါ်အခြေခံရေးသားထားတယ်လို့ NBC ရုပ်မြင်သံကြားကိုပြောကြားပါရတယ်။သူ့ပေါ်ဘလောက်ယုံကြည်ရမလဲလို့မိကုံထုတ်သူမှပိုးပြီးတော့ယုံကြည်မရှိစရာကောင်းသူဖြစ်ပြီးအခုအနေထားထိပြောရရင်ဒီကဘာမှာသူ့လောက်ယုံကြည်ကင်းမဲ့စရာကောင်းသူရှိကောင်းရှိမှာတော့မဟုတ်ဘူးဆိုပြီး Michael Wolf ကပြောကြားပါရတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွင်ပြီးခဲ့တဲ့လတုန်းကကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်15ဦးတိစုံခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအထူးဆောင်ရွက်စစ်ဆေးမှုတရားလုံဆောင်သွားမှာဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။အဲ့ဒီအဖွဲ့ကိုကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ရဲ့လက်ထောက်ဟောင်းရုရှားတမ်မဒီမစ်ထရီတီတိုဖ်ကဦးဆောင်မှာဖြစ်ကြောင်းမနေ့တောက်ကြာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီအဂူတရက်စ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဇင်ဘာလ9ရက်နေ့လောက်ကကွန်ဂိုနိုင်ငံမြောက်ပိုင်းကီဗူပြည်နယ်အတွင်းကတိုက်ခိုက်မှုကြောင့်တန်ဇန်နီးယားငြိမ်းချမ်းရေးတပ်ဖွဲ့ဝင်14ဦးသေဆုံးခဲ့ရတယ်လို့ကွန်ဂိုစစ်သား5ဦးသေဆုံးခဲ့ရပါတယ်။တိုက်ခိုက်မှုအတွင်းငြိမ်းချမ်းရေးတပ်ဖွဲ့ဝင်43ဦးထိခိုက်ဒဏ်ရာခဲ့တယ်လို့တဦးပျောက်ဆုံးနေဆဲဖြစ်ကြောင်းလည်းကုလသမဂ္ဂကပြောပါတယ်အထူးဆောင်ရစစ်ဆေးရေးအဖွဲ့အနေနဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အခြေအနေဝန်ကျင်တစ်ဝိုက်ကိုစစ်ဆေးသွားမှာဖြစ်တယ်လို့ကိုကိုနိုင်ငံတွင်းငြိမ်းချမ်းရေးလုပ်ငန်းအတွက်ပြင်ဆင်ချက်တွေကိုလည်းပြန်လည်သုံးသပ်သွားမှာဖြစ်ပြီးအနာဂတ်မှာတိုက်ခိုက်မှုမကြုံရအောင်တားဆီးနိုင်မယ့်အကြံပြုချက်တွေကိုလည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဆောင်ရစစ်ဆေးရေးအဖွဲ့ထံမှကုလသမဂ္ဂတာဝန်ရှိသူတွေအပြင်ထဇန်နီးယားစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေပါဝင်မှာဖြစ်ပြီးဇွန်လအစောပိုင်းမှာပဲကွန်ဂိုနိုင်ငံဂရီလစ်ဒေသအတွင်းသက်ဆိုင်တဲ့နိုင်ငံတွေစီကိုတွားရောက်မှာဖြစ်ကြောင်းလည်းပြောပါတယ်ရှင်။
UAB ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နေရင်ညနေခင်းအစီအစဉ်လေးကို VOA ကနေဆက်လက်ကြီးညာပေးနေပါရခင်ဗျာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးနဲ့ဖုန်းဆက်သွယ်စကားပြောခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတောင်နဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးပွဲအတွင်းအိုလံပစ်ပြိုင်ပွဲအတွက်သာဆွေးနွေးပြီးတော့တခြားလူမျိုးရင်းရဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မဆွေးနွေးပြစ်ခဲ့ဘူးဆိုရင်ဒါဟာအခွင့်အရေးကောင်းတစ်ခုကိုလက်လွတ်ဆွံ့ရှုံးခဲ့ရပြီဆိုတာထက်မြောက်ကိုရီးယားအနေနဲ့တွေ့ဆုံဆွေးနွေးပွဲအတွက်လမ်းဖွင့်ထားတဲ့ဆန္ဒကိုမြင်သာကြောင်ပြောပါရတယ်တောင်ကိုရီးယားနိုင်ငံမှာနောက်လာကျင်းပမဲ့ပျောင်ချောင်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲအားကစားပြိုင်ပွဲမတိုင်ခင်မှာအမေရိကန်ပြည်တော်စုနဲ့တောင်ကိုရီးယားတို့ပူးတဲ့စီလေးကျင်းမှုကိုရပ်ဆိုင်ထားမှာဖြစ်တယ်လို့ကြေညာပြီးမြောက်ကိုရီးယားကတောင်ကိုရီးယားရဲ့တွေ့ဆုံဆွေးနွေးဖို့အဆိုပြုချက်ကိုလက်ခံလိုက်တာပါဇန်နဝါရီ9ရက်နေ့ကျရင်ကိုရီးယားနှစ်နိုင်ငံနယ်စပ်ကြားကအပြည့်အစုံမှရှိတဲ့ပမ်မွန်ဂျွန်ကျေးရွာမှာနှစ်နိုင်ငံအစည်းအဝေးခေါင်းဆောင်တွေတွေ့ဆုံကြဖို့တောင်ကိုရီးယားနိုင်ငံကအဆိုပြုထားတာပါခင်ဗျာ
တရုတ်နိုင်ငံကမြောက်ကိုရီးယားပေါ်အရေးပါတဲ့စွန့်အင်ထောက်ပံ့ရေးဆိုင်ရာကန့်သတ်ချက်တွေကိုဒီကနေ့စနေနေ့ကစပြီးအသက်ဝင်မှာဖြစ်ကြောင်းမနေ့တောက်ကြနေ့ကထုတ်ပြန်တဲ့ကုန်သွယ်ရေးဝန်ကြီးဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုတင်ပို့တဲ့ရေနံစိမ်းနဲ့တန့်စင်ပြီးလားရေနံထွက်ပစ္စည်းနှမျိုးစလုံးကိုတရုတ်နိုင်ငံကတင်ကြလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒီကနေ့စနေနေ့ကစပြီးတရုတ်နိုင်ငံကမြောက်ကိုရီးယားကိုတင်သွင်းတဲ့တန်တန်မနီနဲ့တခြားသတ္တုတွေကိုလည်းလုံးဝတားမြစ်ပိတ်ပင်လိုက်တယ်လို့စက်ရုံလုပ်ငန်းဆိုင်ရာစက်ရနေရာနဲ့ပို့ဆောင်ရေးလုပ်ငန်းအတွက်အရင်တွေကိုလည်းပိတ်ပင်တားမြစ်လိုက်တာဖြစ်ပါတယ်။
လွန်ခဲ့တဲ့နိုဝင်ဘာလကဖိလစ်ပိုင်ပင်လယ်ရင်းပြတ်ကျသွားခဲ့တဲ့စစ်ဘက်သုံးတရီပို့ဆောင်ရေးလေယာဉ်ရဲ့တီမီယာကိုရှာဖွေတွေ့ရှိထားပြီလို့အမေရိကန်ရေတပ်ကပြောပါရယ်ကျေးဇူးတော်နေ့မတိုင်ခင်တည်းရက်မှာခရီးသည်တွေနဲ့ပစ္စည်းတွေတင်ဆောင်ထားတဲ့ C2A Greyhound လေယာဉ်ဟာဂျပန်နိုင်ငံအခြေစိုက်အမေရိကန်စစ်စခန်းကနေ USS Ronald Reagan လေယာဉ်တင်တင်ပေါ်ရှိရာကိုအသွားဖိလစ်ပိုင်ပင်လယ်ပြင်နဲ့ပြတ်ကျသွားတာကြောင့်ရေတပ်သားသုံးဦးသေဆုံးသွားပါရယ်လုံခဲ့တဲ့လကဆလုပ်ပင်လယ်ရောက်ကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်သူတွေဟာအဲ့ဒီနေရာကိုရောက်ရှိနေတာဖြစ်ပြီးလေယာဉ်မှာတက်ဆင်ထားတဲ့အလေအလျောက်အချက်ပြဆက်သွယ်ရေးကိရိယာကအချက်ပေးမှုတွေကိုအဲ့ဒီရှာဖွေသူတွေကဖမ်းယူရရှိခဲ့တာလို့ရေတပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ပင်လယ်ရောက်ပင်တောင်းနီးပါးမှာ C2A လေယာဉ်ကိုရှာတွေ့တာကြောင့်ဒါဟာဘယ်တော့မှနေမှာမတူပဲပင်လယ်ရောက်အနက်ဆိုင်ဆုံးနေရာမှာရှာတွေ့ခဲ့တာဖြစ်တယ်လို့ရေတပ်ကပြောပါတယ်ရှာဖွေရေးအဖွဲ့တွေဟာအဲ့ဒီနေရာကိုလာမယ့်သတင်းပတ်တွေအတွင်ပြန်သွားပြီးတော့အပြက်စီးတွေတရှိနေရကိုစနစ်တကျမှတ်သားတာနဲ့လေရင်ကိုရေပေါ်ပြန်မတင်မှုလိုအပ်တဲ့ကိရိယာတွေကိုပြင်ဆင်သွားမှာပါလေရင်ဘာကြောင့်ပြက်စီးတလဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပြီးကြာဆုံးသွားတဲ့စစ်တီတွေနဲ့လေရင်ကိုရှာတွေ့ဖို့တက်နေတာတွေအားလုံးဆောင်ရွက်ခဲ့တယ်လို့ရေတပ်ကပြောပါရယ် လေရင်တက်ကြပြီးတော့မိနစ်40အကြာမှာလေရင်ပေါ်လိုက်ပါလာသူရှိဦးကိုတော့ကယ်ဆယ်ရခဲ့ပြီးရေဂင်လေရင်တင်တမော့စီခေါ်သွားတာပါကာကွယ်ရေးဆိုင်ရာအစဉ်အသင်းပြင်ဆင်ထားမှုအနေအထားနဲ့နှစ်နိုင်ငံရေရက်လေရက်တပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းဆောင်ရွက်မှုတိုးလာစေဖို့ရည်ပြီးရေဂင်လေရင်တင်တမော့ဟာဖိလစ်ပိုင်ပြည်နယ်တွင်မှဂျပန်ရေရက်ကာကွယ်ရေးအဖွဲ့နဲ့အတူဆယ်ရကြာဖူးရဲစီလေ့ကျင့်နေတာပါခင်ဗျာ
2014ခုနှစ်မတ်လတုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 ကိုအမေရိကန်ကုမ္ပဏီတစ်ခုကပြန်လည်ရှာဖွေဖို့မလေးရှားနိုင်ငံကသဘောတူလိုက်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့စာမျက်နှာမှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းတစ်ဆင့်ပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်အတွက်အရင်ဆုံးတော့ရင်းညာဒုက္ခတဲ့တွေပြန်လက်ခံရေးအစီအစဉ်အကြောင်းကိုစကြပါတယ်။ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခတဲ့တွေမကြခင်သတင်းပတ်တွေအတွင်းမှာပဲမြန်မာနိုင်ငံကိုပြန်လာရောက်အခြေချနိုင်ရေးအစဉ်အသင်းဖြစ်အောင်ပြင်ဆင်နေကြပြီဖြစ်တယ်လို့မြန်မာဆိုရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြန်ဝင်ရောက်အခြေချနေထိုင်မဲ့ဒုက္ခတဲ့တွေကတော့သူတို့ကိုနိုင်ငံသားအခွင့်အရေးတန်းတူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအာမခံချက်ပေးဖို့အတွက်တောင်းဆိုနေကြပါတယ်။ဒီနောက်ဆုံးအခြေအနေကိုတော့အမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လတုန်းကဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းဘူတိတော်မောင်နှောဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကတင်းချောင်သွားတဲ့ဒုက္ခသည်တွေနေအရင်းပြန်လာရင်းနဲ့သူတို့ကိုပြန်လည်နေရာချထားရေးတွေကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေအတိုင်းအစိုးရတာဝန်ရှိသူတွေဘက်ကဆောင်ရွက်နေကြပြီဖြစ်ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖော်ရေးကော်မတီနောက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD စတဲ့ကော်မတီတွေဖွဲ့ပြီးရေရှည်စီမံကိန်းချဆောင်ရွက်နေကြတာပါ။ဒီလိုရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေပြန်လည်လက်ခံနေရာချထားရေးနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေမှာလည်းနိုင်ငံတကာလှူရှင်တွေရဲ့ကူညီပံ့ပိုးမှုတွေနဲ့အတူကုလသမဂ္ဂ UN အဖွဲ့တွေပူးပေါင်းပါဝင်ပြီးဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရာချထားရေးကိစ္စတွေမှာကူညီဆောင်ရွက်ကြဖို့ UEHRD ကော်မတီဒုဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးတို့နဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှုတို့ဆွေးနွေးညှိနှိုင်းနေကြတာဖြစ်ပါတယ်။မကြခင်နေရရင်ကိုပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့အနေအထားတွေကိုရခိုင်မြောက်ပိုင်းမှာကိုယ်တိုင်ကွင်းဆင်းပြီးဆောင်ရွက်နေတဲ့တွဲဘက်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖော်ဆောင်ရွက်ရေးကော်မတီဖြစ်တည်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကအခုလိုရှင်းပြပါဗါတယ်
။တောက်လျှောက်တော့ကျွန်တော်ကြိုတင်ပြင်ဆင်နေပါတယ်ခင်ဗျ။တောက်လျှောက်စီဝေးတွေလို့တောက်လျှောက်တွေအားလုံးဟိုအပတ်တိုင်းညီပါဟိုဝင်ကြီးအဆင့်တွေပေါ့နော်ဒုဝင်ကြီးအဆင့်တွေအဲ့ဒါတွေကဆဒီမြေပြင်ကွင်းဆင်းပြီးတော့စီစစ်ပြီးတော့ပေါ့နော်ဒီအတုံးကွန်ဆိုင်အချိန်မီပြီးအောင်ပေါ့နော်အချိန်မီပြီးအောင်ပေါ့အောက်ကလိုအားလုံးဝိုင်းပြီးတော့စီစစ်စက်မဲ့ပြီးဆောင်ရွက်နေပါတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ဟိုတက်နိုင်သလောက်အဆင်ပြေအောင်အားလုံးလုပ်ပေးနေပါတယ်။ဒီအခါတွေကိုပြက်လက်မှုတွေမရှိအောင်အထူးသဖြင့်ကတော့အဲ့ဒီဟိုပြန်လာတဲ့နေရာကြီးရှိတယ်ဒီအခက်အခဲမဖြစ်အောင်တော့ဒီဇိုင်းဆရာထောက်ထားမှုအကူအညီတွေရောက်အောင်ပို့ပေးနေပါတယ်ခင်ဗျ
။အခုလိုအစိုးရတာဝန်ရှိတဲ့သူတွေဘက်ကနေရရင်ပြန်လာမဲ့သူတွေအတွက်အဆင်သင့်ဖြစ်အောင်ကြိုတင်ပြင်ဆင်နေကြပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတင်းချောင်သွားတဲ့ဒုက္ခသည်တွေဘက်ကတော့စိုးရိမ်မှုတွေရှိနေကြသေးပါ။မြန်မာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုနိုင်ငံသားအခွင့်အရေးတန်းတူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအစီအမံတွေစနစ်တကျဆောင်ရွက်ထားပေးစီလိုပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောဇက်ဘဇားကကုတုဘလောက်ဒုက္ခသည်စခန်းနေဦးမောင်မောင်ကအခုလိုပြောပါတယ်
။ဒီမှာရှိတဲ့လူတွေကလုံးဝပြင်နိုင်တဲ့လူတွေကမရှိပါဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီမှာအခုအဲ့ဒီမှာရှိတဲ့လူတွေကတော့အခုနေရာရှာမဖြစ်နိုင်မှုသူတို့စေကျွန်တော်ဒီနောက်ဆုံးစနကုမတကောနောက်ဆုံးစိတ်တော့ကူမတကောအခုနောက်ဆက်ကူမတကောသူတို့အခုနောက်ဆက်တကင်ဘီလူကိုစတောင်းသဘောတူရရှာသွားမယ်သူတို့ရှင်ဘီလူရီယာလောလောဆက်သွားနိုင်မှညတလို့မှမရှိပါဘူးဒီမှာရှိတဲ့လူတွေကတောင်းကူချင်တာသဘောကတော့ပထမပိုင်းမှာကျွန်တော်ဘောဘလူအဟင်ကြလိုမျိုးသူပြီးတော့တနေပြီးတော့အတိုင်းတန်းစတဲ့သူအခွာရပြရမယ်နောက်တဲ့ဒီအဲ့ဒီမှာရှိတဲ့ဒုက္ခစီစကင်းတွေကိုပထမပိုင်းမှာနေရာရှာပြီးတော့သူတို့ကိုနိုင်ငံသားစစ်ဆေးပြီးတော့သူတို့ကိုနိုင်ငံသားခိုက်ပထမဆုံးပြရမှာနောက်တစ်ခုရှိတာဒီမှာရှိတဲ့လူတွေတော့ဘောကျင်းချိုင် UN ကဘာကူလာဆမ်မကပြည်ရဲ့လွန်ဆိုရတဲ့ကိုဝမ်ဘောအဲ့ဒါကိုကျွန်တော်ကသူလိုက်ပါရောရမှာနိုင်ငံတကာဆွန်ရှိုရအပွဲလည်းကျွန်တော်ကသူပါရမှာ
သူတို့အတွက်အစာအုပ်တွေပြန်လည်တိစောက်ပေးပြီးမူလနေရရင်းနေမှာနေရာပြန်လည်ချထားပေးဖို့နဲ့မိလောင်ပျက်စီးခဲ့ရတဲ့ဆုံရှုံခဲ့ရတဲ့ပစ္စည်းတွေကိုနှစ်နာချေးပေးဖို့နောက်သူတို့အတွက်ကျန်းမာရေးပညာရေးစောင့်ရှောက်မှုတွေစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းကုတုဘလောက်ဒုက္ခသည်ကုမောင်မောင်ကပြောပါတယ်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်နေကြတယ်လို့ပဲ ရခိုင်မြောက်ပိုင်းဘူးသီးတောင်မောင်တော်ဒေသကဒေသခံရခိုင်ပြည်သူတွေနဲ့မြို့ခမီးကတဲ့စားတဲ့ဌာနေတိုင်းရင်းသားတွေနောက်နေရမှာပဲကြံခဲ့တဲ့မိုးစနစ်ဒုက္ခတွေတွေအတွက်လူအပ်တဲ့စားနပ်ရိတ်ခါနဲ့နိုင်ငံတကာကလှူဒါန်းထားတဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းစေတနာရှင်လူငယ်တွေလူကားပေးမှုတွေနဲ့အတူအစိုးရတာဝန်ရှိတဲ့သူတွေဘက်ကပတ်မိုးကူညီပေးနေကြပါတယ်လို့ညွှန်ကြားရေးမှူးဒေါက်
င်းညင်းညင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်မြန်မာအစိုးရကနေလှုပ်ဆောင်နေတဲ့ညင်းညင်းရေးလုပ်ငန်းစဉ်ရမူလ NCA သဘောတူညီချက်တွေနဲ့လက်ရှိဖော်ဆောင်နေတဲ့ NCA လုပ်ငန်းစဉ်တွေကွဲလွဲနေတာကြောင့်လာမယ့်27ရာစုပင်လုံညီလာခံတတိယအကြိမ်အစည်းအဝေးကိုဆိုင်းငံ့ထားစီလိုတယ်လို့KNU ကရင်အမျိုးသားအစည်းအရုံးလက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ရဲ့တောက်ကြနေကကျင်းပတဲ့အရေးပေါ်အစည်းအဝေးကနေဆုံးဖြတ်လိုက်ပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်နက်ကိုင်လမ်းစဉ်စွန့်ပြီးတော့နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်ဖို့နဲ့လက်နက်ဖြုတ်သိမ်းကိစ္စတွေဟာ KNU ရဲ့ရည်မှန်းချက်နဲ့လည်းမကိုက်ညီဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားလက်မှတ်ရေးသူထားတဲ့ NCA သဘောတူညီချက်တွေဟာလက်တွေ့ကျဆုံးမှုမှာကွဲလွန်းလာလို့27ရာစုပင်လုံတတိယကြိမ်ညီလာခံကိုတိုင်းငံဖို့တောက်ကြနေ့ကကျင်းပခဲ့တဲ့ကရင်မျိုးရံလူမျိုးရေးတပ်မတော်ရဲ့အရေးပေါ်စည်းဝေးကလည်းဆုံးဖြတ်ခဲ့ကြတယ်လို့ကရင်နယ်လေဒုတိယစုစည်းချုပ်ဒုတိယဗိုလ်ချုပ်ကြီးစောဘောကျော်ဟဲကအခုလိုပြောပါတယ
်။ဟုတ်ကဲ့ဖတ်ကြည့်တော့ KNL သဘောထားနဲ့မဆက်ဘူးလို့မဆက်ဆိုင်ဘူးလို့
လက်ရှိ NCA သဘောတူညီချက်ရမြန်မာတပ်မတော်ရဲ့ဥတည်ခြင်းနဲ့လုပ်ငန်းတွေပေါ်ပြန်လည်ဆန်းစစ်သုံးသပ်ဆွေးနွေးခဲ့ကြပြီးအခုလိုသဘောထားချမှတ်ဆုံးဖြတ်လိုက်တာဖြစ်တယ်လို့သူကဆိုပါတယ်။မြန်မာတပ်မတော်အနေနဲ့ NCA ကိုခြေခံပြီးငြိမ်းချမ်းရေးဖြစ်စဉ်ကိုအကောင်အထည်ဖော်တဲ့နေရာမှာနောက်ဆုံးရည်မှန်းချက်အနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေလက်နက်ကိုင်လမ်းစဉ်ကိုဆွတ်လွတ်ပြီးတော့နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်ဖို့လက်နက်ဖြုတ်သိမ်းရေးအရသာဖြစ်တာဆက်လက်ရပ်တည်သွားဖို့စီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့ဥတည်ပြောဆိုနေတာကို KNL နဲ့လက်မခံခဲ့တာပါပြီးခဲ့တဲ့လဆုံးကမြန်မာတပ်မတော်ခေါင်းဆောင်နဲ့ NCA လက်မှတ်ရေးသူထားတဲ့ကရင်မျိုးရာစီယုံ KNU ခေါင်းဆောင်တို့နေပြည်တော်သွင်းသိဆုံမှုမှာတပ်မတော်ကပြောဆိုခဲ့တယ်လို့ KNL တပ်မှုသူကဆိုပါတယ်တပ်မတော်ရဲ့သဘောထားဟာ KNU ရဲ့ရည်မှန်းချက်နဲ့မကပ်ညီဘူးလို့လည်းကရင်မျိုးရာစီယုံရဲ့ပြည်ထရေးသာသနာရေးတာဝန်ခံဘသူစောအတိုးကပြောပါတယ်
တပ်မတော်ဘက်ကအဲ့လိုသဘောထားတဲ့ဆိုတာတော့ကျွန်တော် KNU ရဲ့မှန်ချက်လားစင်တော့မကပ်ညီဘူးပေါ့ဗျာကျွန်တော်ကျင်းပမူလားစင်မှာရပ်တည်တော့ကျွန်တော်လောက်သွားမှာပါရပ်တည်သွားမှာပါ
တောက်ကြံနေ့ကကျင်းပခဲ့တဲ့ကရင်မျိုးရာလူမျိုးရေးတပ်မတော် KNL ရဲ့အရေးပေါ်စည်းဝေးကနေ NCA သဘောတူညီချက်တွေကွဲလဲလာတယ်လို့ဆုံးဖြတ်ခဲ့ပေမဲ့လည်း KNU နေနဲ့ကတော့ NCA လမ်းကြောင်းတိုင်းဆက်သွားမယ်လို့ဘသူစောအာသူကပြောပါတယ်
မနေ့ကစီရတော့ NCO ကိုကျွန်တော်ဘာမှပြောဘူး NCR တော့ကျွန်တော်ဆက်သွားနေမှာပဲ
ကရင်မျိုးရလူမျိုးရေးတပ်မတော် KNL ဟာ KNU ကရင်မျိုးရစီရင်လျောက်ခံဖွဲ့ဖြစ်နေတဲ့အတွက် KNL ရဲ့ဆုံးဖြတ်ချက်တွေဟာ KNU ပေါ်တရားမှုရှိမရှိဆိုတဲ့အပေါ်မှာကရင်နိုင်ငံရဲ့ကက်ခတ်သူတို့ကအခုလိုသုံးသပ်ထားပါတယ
် KNL ရဲ့သူဆုံးဖြတ်ချက်တွေပြသဘောထားမျိုးပြောပြော KNU ရဲ့လုံငန်းဆောင်ရွက်မှုပေါ်မှာဘယ်လောက်ကြီးရိုက်ခတ်မလဲဆိုတော့က KNU ရဲ့နိုင်ငံရေးဦးဆောင်မှုအောက်မှာ KNL ကရင်မျိုးသားလူမျိုးရေးတပ်မတော်ကနေပြီးတော့ဆောင်ရွက်မှုကိစ္စအဝဝတွေကိုတော့ဦးဆောင်မှုရဲ့အခန့်ကဏ္ဍမှာသူအချင်းနဲ့လက်သက်ဆောင်ရွက်မယ်တဘောတော့ရှိတာပါနော်
ကရင်မျိုးရလူမျိုးရေးတပ်မတော်တပ်တချို့နဲ့ KNU ဗဟိုတို့ကြားမြန်မာတပ်မတော်လှုပ်ဆောင်ချက်ပေါ်ရှုမြင်ရမှာအမြင်မသူမှုတွေလည်းရှိနေတယ်လို့သူကဆိုပါတယ်ကရင်မျိုးရလူမျိုးရေးတပ်မတော် KNL ရဲ့အရေးပေါ်စီဝေးကို KNL စုစည်းချုပ်ဗိုလ်ချုပ်ကြီးစောကျော်နီဒုတိယစုစည်းချုပ်ဒုတိယဗိုလ်ချုပ်ကြီးစောဘောကျော်ဟဲတပ်မဟာသီးသီးကတပ်မှုတွေကရင်မျိုးရကာကွယ်ရေးတပ်ဖွဲ့ KNTO ကတပ်မှုတွေကရင်မျိုးရရဲတပ်ဖွဲ့ KNPF ကတပ်မှုတွေစုစုပေါင်း100ကျော်တက်ရောက်ခဲ့ကြပါတယ် Tachan and Zilama Yizu that for the Kufite, Tong Ban Shami Samro, Asi, Assassin in LA, Tong Jimuma, Murasi, Chusuni, Wachin Mabuha, Tamrogan, Kumu Bulo, Tongi Sasan Yu Tawanka, Bumuji San Uga Biovare,
Tongi Manukufi, and I feel I kill one.
အဲ့ဒါမလုပ်ခင်ကြီးပြဒါကခွင့်ပြုချက်မရလို့ကျွန်တော်တောင်းကြီးနိုင်တာအစမကြီးလို့ဒါကမို့လင့်ကြီးကိုလည်းကျွန်တော်တို့ပြန်ပြီးတော့ဟိုဒုံးသားမှာဖြစ်ပါတယ်ကျွန်တော်တို့ပြန်ဆွေးနွေးရမှာဖြစ်ပါတယ်လုပ်ခင်မလုပ်ခင်မသိတာလေးပဲသင်ရှင်မြူရာစင်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တမတော်ကနေသဘောတူထားတဲ့လင့်ကြီးမျိုးမှာကျင်းပဖို့ဟာကလည်းမသေးချာသေးတယ်လို့လာမယ့်တတိယကြိမ်23ရာစု ကနှစ်သက်ရာစုပင်လုံးတတရားစီဝေးကျူလူစုတွေ့ဆုံပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။မြန်မာအစိုးရငြိမ်းချမ်းရေးကုသလေဖွဲ့နဲ့ KNU ကရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကရက်တမတော် TKPA တောင်ပိုင်းရှမ်းပြည်တမတော် RCSSSA ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ရခိုင်ပြည်လူမျိုးရေးသအူ ARB မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီသအူ ABFDF အစရှိတဲ့အဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရလက်မှတ်ရေးသိုးနိုင်ခဲ့ကြပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်သတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ဒီနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာဘာအကြောင်းဆွေးနွေးမလဲဆိုတာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
။ဆရာရှင်များရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တအူးကိုအုပ်စုငယ်ရရကနေသိဆုံးခဲ့တဲ့အဖြစ်နဲ့ကြုံရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်ရှိတဲ့ကကြိုဆိုပါရစေ။
ဘာကျင်နေနေလဲကျွန်တော်ရဲ့ဒီအစီအစဉ်မှာပါဝင်ဆွေးနွေးကျင်တယ်ဆိုရင်တော့အခုည9:00မတိုင်ခင်ဆက်သွယ်ကြဖို့ပြောကြားလိုပါတယ်။ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့အီရန်နိုင်ငံဘက်ကသတင်းပုတ်ကိုကြည့်အောင်ပါ။အီရန်နိုင်ငံမှာဆူရနဲ့စီးပွားရေးချက်တဲမှုတွေကိုမကျေနပ်ချက်တွေနဲ့မကြသေးခင်ကဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကိုအမေရိကန်ပြည်ထောင်စုကပြောင်ပြောင်တင်းတင်းထောက်ခံမှုပြသခဲ့ပါတယ်။ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့ရမှာတာဝန်ရှိတဲ့သူတွေကိုအရေးယူဖို့လဲအမေရိကန်တာဝန်ရှိသူတွေကတတိပေးထားပါတယ်။တစ်ချိန်တည်းမှာပဲအီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ကမ္ဘာ NGO 5နိုင်ငံနဲ့2015ခုနှစ်ကသဘောတူညီချက်အရစီးပွားရေးပိတ်ဆို့တန်ခတ်မှုတွေဆိုင်းငံ့ထားတဲ့အပေါ်ဒေါနယ်ဒ်ထရမ့်ဒီလ13ရက်နေ့နောက်ဆုံးထားပြီးတော့ဆုံးဖြတ်ချက်ချဖို့လဲရှိနေပါတယ်။ဒီကြောင့်ကတော့ VOA သတင်းတောက်အရူပန်ဒေသတင်းဆောင်မပေးပို့ထားတာကိုကိုအောင်လင်းကတင်ပြပေးထားပါတယ်ခင်ဗျာ။
တဲ့ရင်တစ်ပတ်လောက်ကြာအီရန်ဆွေးရကိုလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသူတွေကိုအမေရိကန်ဆွေးရကထောက်ခံကြောင်းခက်ချင်းချင်းသတင်းစကားပလိုက်တာဖြစ်ပါတယ်။ဆန္ဒပြအီရန်လူမှုဘော်အားပေးထောက်ခံကြောင်းတမတ်တော်နဲ့ထရန့်ကတွစ်တာလူမှုခွင့်ရက်ကနေပြောလိုက်တယ်လို့ဒုသပ္ပံမိုက်ပန်ဆာလည်း VOA နဲ့မင်းမြန်ကမ်းမှာအလားတူကြေပြပြောကြားသွားတာပါ
။ I can assure you the United States and the wider world stands with the people of Iran.
American ပြည်ထောင်စုနဲ့ကမ္ဘာကြီးအနေနဲ့ပုံမသားရွာပြောပြီးလွတ်လပ်တဲ့အနာဂတ်ကိုလိုလားတဲ့အီရန်ပြည်သူတွေနဲ့အတူရပ်တည်ကြအောင်အမကန်ပြောကြားလိုပါတယ်
။2009ခုနှစ်အီရန်သမ္မတရွေးကောက်ပွဲရလဒ်ပေါ်ဆန္ဒပြပွဲပေါ်ပေါက်နေချိန်မှာ American သမ္မတဖြစ်တာဝန်ယူထားတဲ့ Barack Obama အဆိုရနဲ့သမ္မတ Trump လက်ထက်အီရန်ဆိုရပေါ်ကင်တွယ်ပုံချင်းမတူတာကိုလည်းဒုသမ္မတကအလေးထားပြောဆိုခဲ့တာပါ။
The contrast between the silence and the failure to support freedom.
အရင်ဆိုရလက်ထက်မှာလွတ်လပ်ခွင့်အတွက်အားပေးဖို့ပြက်ကွက်ပြီးနှုတ်ဆက်နေကြတာနဲ့သမ္မတ Trump လက်ထက်မှာတတိပြမြောက်တဲ့အီရန်လူမှုနဲ့အတူရည်တည်ကြောင်းမတွမဆုပ်ပြောခဲ့တာကိုရှင်းကြည့်မယ်ဆိုရင်အီရန်နိုင်ငံအနှံ့ကလမ်းတွေပေါ်ထွက်ခဲ့ကြတဲ့ပြည်သူတွေအတွက်မျှော်လင့်ချက်ပေးနိုင်လိမ့်မယ်ဆိုတာကျွန်တော်သိပါတယ်
ဝါရှင်တန်အင်စတီကျူတူဒေသနာဌာနကအရှေ့ပြားဒေသမူဝါဒရေးရချွင်းချင်သူပက်ထရစ်ကလော့ဆန်ကတော့သမ္မတထရန့်ဟာသမ္မတအိုဘားမားနဲ့မတူဘဲတမူထူးခြားကြောင်းပြတ်သားဖို့အမြဲကြိုးစားနေသူဖြစ်မြင်ပါတယ
် And Donald Trump likes to show that he is entirely different than Barack Obama
ဘရာကိုဘားမားနဲ့လုံးဝမတူတာကိုလှုပ်ပြရတာဒေါနယ်ထရန့်ကသဘောကျပါတယ်ဒါကြောင့်လည်းဆန္ဒပြသူတွေရဲ့အခွင့်အရေးနဲ့တောင်းဆိုချက်တွေကိုထောက်ခံကြောင်းပြောတာတိတ်တော့အံ့ဩစရာမဟုတ်ပါဘူး
UN ဆန္ဒပြသူတွေကိုအားပေးထောက်ခံကြောင်းသမ္မတထွန်းဆွေကပြောနေတဲ့အချိန်မှာပဲ UN နိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်တရက်ကိုဒီလလယ်မှာနောက်ဆုံးထားချမှတ်ဖို့လည်းရှိနေပါတယ်2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရနျူကလ িয়ার လက်နက်ထုတ်လုပ်မဲ့စီစဉ်တွေကိုရပ်ဆိုင်ရမယ့် UN နိုင်ငံအပေါ်အပြန်အလှန်အနေနဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေစိုင်းငံ့ထားတာကိုရှေ့ဆက်ထားသင့်မသင့်ဆုံးဖြတ်ရတာဟာလွယ်ကူတဲ့ကိစ္စမဟုတ်ကြောင်းလည်းသမ္မတထွန်းဆွေရဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ် HR McMaster ကပြောဆိုထားတာပါ
The president declined to certify that the Iran nuclear deal was in the interest of the United States.
Iran nuclear the world to nije ha American အတွက်ကြိုးရှိတယ်လို့သမ္မတကအတည်ပြုလက်ခံထားတာမရှိပါဘူး။ဒါပေမဲ့လည်းစိတ်ဆော့တန်ခတ်မှုတွေကိုတက်တန်းတိုးရမယ်သဘောတူညီချက်ကိုလိုက်နာမှာမဟုတ်တော့ဘူးဆိုတဲ့သဘောမျိုးလည်းမဟုတ်ပါဘူး။မကြခင်သတင်းပတ်အတွင်းဆုံးဖြတ်ချက်ချလိုက်မယ်လို့ထင်ပါတယ်။သမ္မတကဘယ်လိုဆုံးဖြတ်မလဲဆိုတာကိုတော့စောင့်ကြည့်ရမှာပါ။ဒါပေမဲ့လည်း Iran ဆွေရကိုယုံကြည်စိတ်ချဖို့ဆိုတာကတော့ immediate ကိုခက်ပါတယ်။
နိုင်ငံတော်သတင်းချက်ကိုအစိုးရမှစတင်ချင်ရည်တည်ခဲ့တဲ့ဒီမိုကရက်တက်လွတ်တော်အမတ်ဘန်ကာရင်ကတော့အမေရိကန်အနေနဲ့အခုချိန်ချမှသဘောတူညီချက်ကထွက်မယ်ဆိုရင်မှားလိမ့်မယ်လို့မြင်ပါတယ်
။ We would be isolated. We would be the bad guys when Iran is the bad actor. Their government's the one violating international law.
တော်တော်ထိကျန်ဖြစ်သွားနိုင်ပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့ UN ဆိုရလူလို့ဖြစ်နေချိန်မှာဒီလိုလုပ်လိုက်ရင်ကိုယ်အဆိုးဖြစ်သွားပါလိမ့်မယ်။ UN ကသဘောတူညီချက်ကိုလိုက်နာဖို့နဲ့သဘောတူညီချက်ဟာတသက်စာဖြစ်တယ်ဆိုတာကိုသာမိမောင်းထိုးပြရမှာပါ။အီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်ပိုင်ဆိုင်ခွင့်ပေးလို့မဖြစ်ပါဘူး
။အီရန်ပေါ်ဆန်းငင်ထားတဲ့တန်ခတ်မှုတွေကိုပြန်လည်ချမှတ်ဖို့ဆုံးဖြတ်ခဲ့မယ်။နိုင်ငံတကာသဘောတူညီချက်ကနှုတ်ထွက်ခဲ့မယ်ဆိုရင်တော့အီရန်ဆွေရကိုစန့်ကျင်ဆန္ဒပြသူတွေအနေနဲ့ကြုံရတဲ့စီးပွားရေးပြဿနာတွေကနေအာရုံပြောင်းပြီးအမေရိကန်ကိုစန့်ကျင်လာတာမျိုးလိုမလိုလားတဲ့အခြေအနေမျိုးတွေပေါ်ပေါက်လာနိုင်တယ်လို့လည်းအကဲကတ်တချို့ကသတိပေးနေကြပါတယ်ခင်ဗျာ။
ဒီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ကိုအောင်လုံးပြောပြကြတာဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်တွေကိုညနေ9:00နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာဘုရားဆက်ပြီးတော့သတင်းချင်းချုပ်ကိုကိုအောင်ကချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်ဒီသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ဥပဒေကြောင်းအရပြင်ဆင်နေအောင်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အနေနဲ့အရေးပါတဲ့ဥပဒေပြုလွတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့တေလဆင်က AP သတင်းဌာနကိုတောက်ကြနေကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်နိုင်ငံပေါ်ထောက်ပံ့ကူညီမှုတွေအဆုံးသတ်လိုက်တာနဲ့ပတ်သက်တဲ့အထက်လွတ်တော်အမတ်ရွန်ဘောရဲ့ရေးသားချက်ဟာကောင်းတဲ့ထင်မြင်ယူဆချက်ဖြစ်ကြောင်းမနေ့တောက်ကြနေနှောင်းပိုင်းကလူမှုကွန်ရက်တူတာပေါ်မှာတုံ့ပြန်ရေးသားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းပါကစ္စတန်ပေါ်ပေးနေတဲ့ထောက်ပံ့ကူညီမှုအဆုံးသတ်ရေးမူကြမ်းတရက်ကိုအစိုးတင်သွင်းသွားမှာဖြစ်ကြောင်းသူတင်သွင်းမဲ့မူကြမ်းကြောင့်ပါကစ္စတန်နိုင်ငံစီကိုပေးပို့နေတဲ့ငွေတွေကိုပြန်ပြီးတော့ရယူနိုင်မှာဖြစ်ပြီးပြည်တွင်းအခြေခံအဆောက်အုံလုပ်ငန်းတွေဖြစ်တဲ့လမ်းနဲ့တရားဆောက်လုပ်ရေးတွေမှာအသုံးပြုသွားနိုင်မှာဖြစ်တယ်လို့အထက်လွှတ်တော်မှဖော်ကတွစ်တာမှာရေးသားခဲ့တာပါAmerican သမ္မတဒေါ်နယ်ထရမ့်က Fire and Fury ဆိုတဲ့သူကြောင့်စာအုပ်ရေးသားသူ Michael Wolff ကိုတောက်ကြနေကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ပါတယ်။အဲဒီစာအုပ်ထဲမှာသူ့ရဲ့သမ္မတတက်တန်းပထမနှစ်အတွင်းကတောင်းကနင်းလောက်ရက်တွေနဲ့ကလေးတဦးလိုနောက်ဒီစိတ်ပိုင်းဆိုင်ရာအားနည်းချက်ရှိသူဖြစ်ပုံဖော်ပြထားတာတွေအတွက်ကြောင့်မှာ Michael Wolff ဟာစိတ်ပြက်ညီးငွေ့စရာကောင်းပြီးတော့အလိမ်ညာတွေမှွေနောက်ထည့်ထားတဲ့သူ့စာအုပ်ရောင်းကောင်းမှုအတွက်ဇလန်းစင်ရေးသားတဲ့လူအန်နာတူဖြစ်ပြီးတော့သူကိုကားရေးတဲ့သူဟာလည်းယုတ်တိမရှိတာတွေကိုပြောကြားလို့ရှိတဲ့စတီဗန်နွန်ဖြစ်တယ်လို့ဆိုပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နစ်အီဗနော့ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိအိုင်နိုမီတာ16 19နဲ့25ရုပ်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒီဝီကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေ။နားကျွန်တော်ညနေပိုင်းပ
This program has come to you from the Voice of America, Washington.
Thank you.